လူသားမျိုးနွယ်စုပေါ်ကျွလွန်တဲ့ပြစ်မှုနဲ့စစ်ရာဇဝတ်မှုတွေရဲ့တားကောင်ဖြစ်မြမပြည်သူတွေခံစားရလေအောင်စစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကိုနီလမောင်းစုံနဲ့ကာကွယ်ပေးကြဖို့နိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တန်းမှတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်မြမနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားခဲ့တာတနည်းပြင်းပြောက်တော့မဲ့အချိန်မှာပဲအပြစ်မဲ့ပြည်သူ1400ကျော်တိတ်ဆုံးခဲ့သလိုထောင်နဲ့ချီဖမ်းဆီးအထိမ့်သိမ်းခံရပြီးညင်ပန်းနှိပ်စက်ခံရတဲ့အကြောင်း86ကျိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့56ကျိန်မြောက်မျက်နှာစုံကြီးအစည်းအဝေးမှာတမ်းမတ်ကြီးဦးကျော်မိုးထွန်းကတင်ပြခဲ့တာပါမင်းကရက်ဆွဲတဲ့ကြေညာချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်ဒီမှာစစ်တပ်ရဲ့အင်အားအလွန်ကျူအသုံးပြုမှုနဲ့လူမဆန်တဲ့ရက်စက်တန်းကျုပ်မှုတွေကြောင့်ပြည်သူတွေရဲ့အိုးအိမ်တွေဘာသာရေးအဆောက်အုံတွေကျန်းမာရေးအဆောက်အဦတွေစားသင်ကြောင်းတွေပျက်စီးခဲ့ရတယ်လို့ပြည်သူတွေအိုးအိမ်စွန့်ခွာပြီးဘေးလွရာတိတ်ဆောင်နေရတဲ့အခြေအနေကိုလည်းကြီးညာချက်မှာဖော်ပြထားပါတယ်။တမ္မကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်လက်သတ်မှတ်ထားတာကိုစစ်ကောင်စီဘက်ကကန့်ကွက်ထားတယ်လို့နိုင်ငံတော်သစ္စာဖောက်မှုနဲ့လည်းသူ့ကိုတရားစွဲဆိုထားပါတယ်။ဦးကျော်မိုးထွန်းအစအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကစစ်တပ်မှုပုံမှုကြီးအောင်သူရင်ကိုကုလသမဂ္ဂဆိုင်ရာတာမတ်ကြီးဖြစ်အတည်ပြုပေးဖို့အမည်တင်သွင်းထားပါတယ်။ကုလသမဂ္ဂစစ်စီရေးကော်မတီကတာမတ်ကြီးအဖြစ်အတည်ပြုပေးမဲ့ဆုံးဖြတ်ချက်ကိုမချမှတ်သေးပဲပြီးခဲ့တဲ့ဒီဇင်ဘာလကလေးကရွှေ့ဆိုင်ထားပါတယ်။